ောတာရှင်များခင်ဗျာအခုပါကျမကြီးအစီအစဉ်မှာ male circumcision ခေါ်အမျိုးသားလိင်အင်္ဂါအရေးပြားဖို့ဖြတ်တောက်တာကြောင့် HIV ပိုးပြန့်နှံ့မှုကြာဆင်းစေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းထားပါတယ်ဦးသားညွန်ဦးကစီစဉ်တင်ဆက်တာကိုနားဆင်တော်မူကြပါခင်ဗျာ
HIV AIDS ရောဂါပြန့်နှံ့မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာ male circumcision လို့ခေါ်တဲ့အမျိုးသားလိင်နံအရေးပြားဖို့ဖြတ်တောက်တဲ့အစီအစဉ်တစ်ချက်ကိုထည့်သွင်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂ AIDS ရောဂါတိုက်ဖျက်ရေးအစီအစဉ် UNAIDS2 ရဲ့ပူးတွဲထုတ်ပြန်ချက်တရမှာအကြံပြုတိုက်တွန်းလိုက်ပါတယ်။ဒီလိုမျိုးအမျိုးသားလိင်နံအရေးပြားဖို့ဖြတ်တောက်လိုက်ခြင်းအဖြစ် HIV ရောဂါပြန့်နှံ့မှုနှုန်းတိတိသားသားကျဆင်းလာတယ်ဆိုတာကိုအာဖရိကတိုက်နိုင်ငံ၃နိုင်ငံဖြစ်တဲ့ကင်ညာ၊ယူဂန်ဒါနဲ့တောင်အာဖရိကနိုင်ငံတွေကသုတေသနလုပ်ငန်းတွေမှာပြသနေတယ်လို့ဆိုပါတယ်။ဒီလိုမျိုးအမျိုးသားလိင်နံအရေးပြားဖို့ဖြတ်လိုက်ခြင်းအဖြစ် HIV ရောဂါကူးစက်မှုနှုန်းဟာလည်း60ရာခိုင်နှုန်းလောက်ကိုရော့ကျသွားတယ်လို့ပြောပါတယ်။အဲဒီတော့ဒီအမျိုးသားလိင်နံအရေးပြားဖို့ဖြတ်တောက်လိုက်တာနဲ့ AIDS ရောဂါကူးစက်မှုဘာကြောင့်များကျဆင်းသွားသလဲ။နောက်ပြီးတော့ဒီကိစ္စကကျွန်တော်တို့ရဲ့မြန်မာနိုင်ငံအနေထားနဲ့ရောကိုက်ညီမှုရှိမလား။စသဖြင့်အမေရိကန်ပြောင်စု Johopskin တက္ကသိုလ်လူလူကျန်းမာရေးနဲ့မျိုးပွားမှုဆိုင်ရာစိပညာဌာနမှာပါရဂူဘွဲလုံတနန်းတက်နေတဲ့ဒေါက်တာရဲမုံမြင့်ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါတယ
်။ဒီအမျိုးသားလိင်နံမှာရှိတဲ့အရေးပြားပေါ့နော်။အပြင်ဘက်ကကျတော့ရူကိုခန္ဓာမှာရှိတဲ့တခြားအရေးပြားလိုနေရာမျိုးက cell တွေက HIV ပိုးကိုခန့်နိုင်ရှိတယ်။ဆိုတော့အဲ့ဒီ cell တွေကိုဖောက်ပြီးတော့ HIV ပိုးကဝင်မသွားနိုင်ဘူး။ဒါပေမဲ့ပြဿနာကဒီလိင်နဲ့အရေးပြားရဲ့အတွင်းဘက်မှာအသနုရှိတဲ့နေရာရှိတယ်။အဲ့နေရာမှာရှိတဲ့ cell တွေကနှုတ်တယ်။ဘယ်လိုလဲ Langerhans cell လို့ခေါ်တော့ဗောဗျာ။အဲ့ cell တွေကနေတဆင် HIV ပိုးကကိုယ်ခန္ဓာထဲကိုဝင်သွားနိုင်တယ်။အဲ့လိင်နဲ့အရေးကဖြတ်ထားခြင်းအပြင်အဲ့လိုအသနုအပိုင်းနှဲသွားတယ်။ကြံခဲ့တဲ့အရေးပြားကကိုယ်ခန္ဓာလက်တီခြေောက်တွေမှာရှိတဲ့အရေးပြားလိုမျိုးပုံမှန်အရေးပြားမျိုးဖြစ်တဲ့အခါကျတော့သူကကာကွယ်နိုင်မှရှိရဲ့လို့ပြောတယ်။ဒါတတိပေါ့နော်။နောက်တစ်ခုကကျတော့အဲ့လိင်နဲ့အရေးပြားဖြတ်မှတ်ထားလို့ရှိရင်အဲဒီအရေးပြားကြားထဲမှာကဒီလိုအညစ်အကြေးတွေဥပမာစီးလို့အဲ့ဒီကစုနေပြီးတော့အဲ့မှာဆိုးဆွနေတယ်ဆိုးဆွနေတဲ့အခါကျတော့အဲ့ဒီနေရာမှာ HIV ပိုးကကြာကြာအသက်ရှင်နိုင်တယ်အဲ့ဒီအချက်တခုကလည်းဒီလိုအရေးပြားကိုဖြတ်ထားတဲ့အခါကျတော့ပိုးပြီးတော့သက်မှန်ရှင်ရှင်ဖြစ်တဲ့အခါကျတော့ HIV ပိုးလည်းအခုအောင်းလို့မနေနိုင်ဘူးပေါ့ဗျာ
အဲ့တော့ဒီလိင်နံရေပြားဖြတ်တာကျွန်တော်တို့ဗမာပြည်ရဲ့အနေထားဗမာပြည်ရဲ့ဒီဒလိနဲ့ကောဘာတွေများဟိုကိုက်ညီမှုရှိလဲဖြစ်နိုင်လား
ပါမအဖြစ်တော့ဗျာကျွန်တော်တို့နိုင်ငံမှာလည်းအစ္စလမ်ဘာသာဝင်တွေအများကြီးရှိကြတာပဲ။ဒါသူတို့ရဲ့ဘာသာရေးထုံးနှံစင်လာအရာလုပ်နေကြရှိတယ်။ဒါမထူးဆန်းဘူးပေါ့နော်။ခင်ဗျားရဲ့အစ္စလမ်ဘာသာဝင်တွေတချို့ဆိုရင်စေုံမှာလာပြီးတော့လုပ်ကြတာရှိတယ်။တချို့အစ္စလမ်ဘာသာဝင်မဟုတ်ဘဲနဲ့တောင်မှလုပ်ကြတဲ့လူလည်းရှိတယ်။အဲဒီလိင်အင်္ဂါအရေးကြီးဖြတ်တဲ့ကိစ္စပေါ့နော်။ဒါပေမဲ့လည်းကျွန်တော်တို့တခြားဘာသာဝင်တွေကဒီကိစ္စအတွေ့အကြုံရှိကြအောင်မရှိကြအောင်ဆိုတော့ကျွန်တော်တို့ကသူတို့ရဲ့သဘောထားကိုစုံစမ်းဖို့လိုမယ်။အမျိုးသားတွေအမျိုးသမီးတွေနဲ့လက်ခံနိုင်မလား။ဒါမှမဟုတ်အဖေအမေတွေနေနဲ့သူတို့ရဲ့မွေးကားစကလေးတွေကိုလိင်အင်ကအရေးပြားဖြတ်မယ်ဆိုလို့ရှိရင်လက်ခံနိုင်မလားဆိုတော့ဒါတွေကတော့ကျွန်တော်တို့ကသူတေသနာပြုရလိမ့်မယ်လို့ထင်တယ
်။ဒီ male circumcision ကိုသူတို့က HIV ကာကွယ်ရေး package တစ်ခုလုံးမှာပါဝင်ဖို့အကြံပြုတယ်ပေါ့။အဲ့တော့တတိယနိုင်ငံတွေမှာအထူးသဖြင့်ဒီတန်ရှင်းမှုမရှိတဲ့နိုင်ငံတွေလူလူကျမကြီးပညာရေးအားနည်းတဲ့နိုင်ငံတွေဒီလိုနိုင်ငံတွေမှာဒီလိုဒီလိင်နံအရေးပြားဖြတ်ခြင်းအဖြစ်တခြားဘေးဥပ္ပတ်တွေဘာတွေရောဖြစ်နိုင်လေလဲ။ဘာတွေသတိထားသင့်လဲခင်ဗျာ။
ဒီလိင်နံအရေးပြားဖြတ်တယ်ဆိုတာကျွန်တော်တို့ကကလေးဆိုလို့မွေးကားစားလာသားရွယ်လေးမှာဖြတ်တာအဲ့လိုမျိုးဆိုရင်အန္တရာယ်လည်းနည်းတယ်ပေါ့နော်သူ့ရဲ့လိင်နံအရေးပြားပမာဏလည်းနည်းတယ်ဆိုတော့ခွဲရစရာလည်းလွယ်တယ်ဗျလူကြီးကြတော့နည်းနည်းခက်တယ်ဆိုတော့ကျွန်တော်တို့တွေကလည်းအဓိက HIV ကိုပြန်ပွားနိုင်တာကလည်းဒီလိုမျိုးလူကြီးရွယ်တွေဆိုတဲ့အခါကျတော့သူတို့ခွဲစေတဲ့အခါတော်တော်လေးသတိထားဖို့လိုတယ်အဓိကအဖြစ်တော့ကျွမ်းကျင်ဖို့လိုတယ်ပေါ့ဗျနောက်ပြီးတော့ယောဂပိုးတွေပါတွေဝင်အောင်ဒီချစနေချပို့သက်ထားတဲ့ဒီစီကရီယာတုံးလို့လို့ရတယ်။အဲ့ဒါမတင်လို့ရှိရင်ပိုးဝင်နိုင်တယ်။လောလောဆယ်ကိုပဲဥမာမေးထိုင်ပို့ပါ냐ဝင်ရင်တော်တော်လေးဒုက္ခများနိုင်တယ်လေ။ဒီအချက်တွေရောကျွန်တော်တို့ကအများကြီးသတိထားရမှာပေါ့။အဲ့လိုမဟုတ်လို့ရှိရင်တော့ဟိုပေါ့စီလို့လို့ကြောင်ရုပ်ဆိုအစေးအတွက်လေးဆိုလို့အဲ့လိုမျိုးပို့ပြီးဒုက္ခများနိုင်တယ်ဗျ။
အဲ့တော့ကိုရဲမုံအနေနဲ့ဒီ male circumcision လောက်တာနဲ့ပတ်သက်လို့ပေါ့ဗမာပြည်လူအနေထားမျိုးမှာဘာတွေများအကြံပြုကြလဲဘလို့ဟာမျိုးတွေဖြစ်တယ်လို့ပြောကြလဲခင်ဗျ။
အကြံပြုရဲဆိုတာက WHO နဲ့ UNAIDS အကြံပြုထားတဲ့ဟာနဲ့ကျွန်တော်တို့နိုင်ငံလည်းဘယ်လိုဆက်ဆက်လို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြည့်ရတယ
်။ဟုတ်ကဲ့
စဉ်းစားကြည့်တော့ WHO နဲ့ UNAIDS ပြောတာက generalized epidemic ဖြစ်ရမယ်။အမျိုးသားအနေနဲ့အမျိုးသမီးကိုဒါမှမဟုတ်အမျိုးသမီးကနေအမျိုးသားကိုလိင်ဆက်ဆံတာကနေကူးတဲ့နှုန်းကများရမယ်။အဲ့လိုနိုင်ငံမျိုးတွေမှာဆောင်ရွက်တဲ့လို့သူကအကြံပေးတယ်။ဆိုတော့အဲ့အချက်နှစ်ခုကကျွန်တော်တို့နိုင်ငံနဲ့တွားပြီးတော့ကိုက်နေတယ်ဗျ။နောက်ပြီးတော့လည်းနိုင်ငံမှာရှိတဲ့အမျိုးသားတွေကဒီလိုလိင်နံရေးဖြာ ဖြတ်ထားပြီးသားလူနည်းတယ်ပေါ့ဗျာကျွန်တော်နိုင်ငံလိုမျိုးပေါ့အဲ့လိုနည်းတယ်ဆိုလို့ရှိရင်ဒါလုံးတင်တယ်လို့ပြောတယ်အဲ့လိုဆိုအဲ့ချက်လက်တင်တယ်တော့ကျွန်တော်နိုင်ငံမှာကိုက်ညီနေတယ်ဒါပေမဲ့စဉ်းစားကြတာတခုကကြတော့ကျွန်တော်နိုင်ငံမှာတခြား HIV ကာကွယ်တဲ့နည်းလမ်းတွေလည်းလုပ်နေကြရည်လည်းအများကြီးရှိတယ်ပေါ့နော်ပညာပေးတဲ့လုပ်ငန်းရှိတယ်အမိခင်နေကလေးကိုကူးတဲ့ကာကွယ်တဲ့လုပ်ငန်းတွေရှိတယ်နောက်ဆေးကုပေးတဲ့လုပ်ငန်းတွေရှိတယ်ဒီလုပ်ငန်းတွေမှာကိုကကျွန်တော်တို့ကတော်တော်လေးလုပ်ကင်နေရတဲ့အချိန်မှာခုနောက်ထပ်တစ်ခုထပ်တိုးလာမယ်ဆိုရင်တော့အဲတော်တော်လေးတော့ကြိုးစားရလိမ့်မယ်ထင်တယ်ဗ
ျဘယ်လိုဆိုလို့လဲခင်ဗျာကြိုးစားရလိမ့်မယ်ဆိုတာ
ပထမဆုံးအချက်အနေနဲ့ငွေကြေးပေါ့ဗျာကျွန်တော်တို့လောလောဆယ်မှာကိုကကျွန်တော်နိုင်ငံမှာခံမှန်းကြီးဆေးပေးဖို့လိုတဲ့လူရဲ့400ရင်းလုံးလောက်ကိုပဲကျွန်တော်တို့ကပေးနိုင်သေးတယ်ဆေးကိုကျန်တဲ့လူတွေကမပေးနိုင်သေးဘူးဆိုတော့အဲ့ကိစ္စမှာလည်းကျွန်တော်တို့ကငွေကြေးအထောက်ပံ့ပိုင်းတွေလိုအပ်တယ်မျိုးသားလေးကရေရွာဖြတ်တဲ့ကိစ္စဆိုရင်လည်းဒီဟာငွေကုန်ကြေးချရှိမယ်။နောက်ပြီးတော့ကျန်းမာရေးဝန်ထမ်းတွေကိုတင် जा ပေးရတဲ့ပိုင်းတွေရှိမယ်။နောက်ပြီးသူလူလူကိုလည်းပြည်သာပေးရတဲ့ပိုင်းတွေရှိမယ်။ဆိုတော့ဒီကိစ္စရာလည်းငွေကုန်ကြေးချရှိလာမယ်။ဆိုတော့ဒါတွေကိုကျွန်တော်တို့ကငွေကုန်ရှိပြီးသား budget ထဲကနေဘယ်လိုမျိုးဖဲ့ပေးလို့ရမလဲ။ဒါတော်တော်လေးစဉ်းစားရမယ့်အချက်ပေါ့နော်
။ဒေါက်တာရင်းမောင်မြင့်ပြောခဲ့တာပါ။တကယ်တော့မြန်မာနိုင်ငံမှာအခုချိန်ထိလည်းဒီ AIDS ရောဂါတွေကိုစီးပွားလုံလုံလောက်လောက်ကူညီထောက်ပံ့ဖို့အခက်အခဲရှိနေတဲ့အပြင်အခြားလူလူကျမ်းမာရေးအစီအစဉ်နဲ့ပတ်ဝန်းကျင်ကျမ်းမာတန်ရှင်ရေးအစီအစဉ်တွေလည်းအားနေတာကြောင့်အခုလိုမျိုးဒီအမျိုးသားလိန်တန်ရေးပြဖို့ဖြတ်တောက်တဲ့အစီအစဉ်ဟာဒေါက်တာရင်းမုံမြင့်ပြောသလိုပါပဲပေါ့စီလူလူကြောင်ရုပ်ထိုးဆေးအတွက်လေးဆိုလို့မဖြစ်ဘူးကကျမ်းမာရေးဝန်ထမ်းတွေနဲ့ကျမ်းမာရေးတာဝန်ရှိသူတွေမှာအတော်လေးတည်တယ်လို့ပြောပြရစီခင်ဗျာတော်ရရှင်အားလုံးကျမ်းမာရှင်လာနိုင်ပါစေကျွန်တော်သားမြတ်ဦးပါ